ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအတွက်လူသားချင်းစာနာကူညီမှုနောက်ထပ်ယူရိုငွေ22တန်းကိုဥရောပကော်မရှင်ကနေပြီးတော့ထုတ်ပေးလိုက်တယ်လို့ EU ဥရောပသမ္မတကထုတ်ပြန်ပါတယ်။ဒီအကူအညီငွေတွေဟာဒုက္ခသည်တွေရဲ့စားသောက်နေထိုင်မှု၊ကျန်းမာရေးဆောက်ရှောက်မှု၊အကာအကွယ်ပေးမှုစတဲ့လိုအပ်ချက်တွေအတွက်အသုံးပြုမှာဖြစ်တယ်လို့ဖော်ပြပါတယ်။ရိုဟင်ဂျာဒုက္ခသည်အချက်တဲဟာမမျှော်မှန်းနိုင်တဲ့အခြေအနေအထိရောက်ရှိလာပြီးတော့ဒီအတွက်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရာနိုင်ငံတကာရဲ့ဝိုင်းဝန်းစုစည်းမှုအရေးကြီးတယ်လို့ဥရောပသမဂ္ဂရဲ့အချက်တဲများကင်တွယ်ဖြည့်ရှင်းရေးဆိုင်ရာကော်မရှင်နာမင်းကြီးဂျန်နက်စ်လီနက်စစ်ကပြောပါတယ်။အခုအကူအညီနဲ့ပါဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လူသားချင်းစာနာမှုနဲ့ဘေးအန္တရာယ်ကာကွယ်ပြင်ဆင်ရေး EU အကူအညီငွေတွေဟာယူရို40တန်းကျော်သွားပြီဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ဆိုရင်တော့စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းလူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေအတွက် EU ကနေပြီးတော့တုံ့ပြန်အကူအညီပေးခဲ့တာယူရို28တန်းရှိသွားပြီလို့ EU ရဲ့ထုတ်ပြန်ချက်မှာပါပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်လူမျိုးရေးတွင်ဆောင်တဲ့ပြည်ပခါတွေကြောင့်လူနည်းစုရိုဟင်ဂျာမွတ်စလင်9000ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်မှလက်ရှိခိုလုံနေရပါတယ်။အဲ့ဒီထက်က3000နီးပါးကတော့ပစန်ချာကျွန်းကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကရွှေ့ပြောင်းနေရချပေးခဲ့ပါတယ်။အာဏာသိမ်းစစ်ကောင်စီကတော့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံတွင်ကိုပြန်လဲမြန်မာနိုင်ငံတွင်ပြန်လဲစီစစ်လက်ခံနေရချထားပေးဖို့သဘောတူပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူး။ရခိုင်ပြည်နယ်တွင်းမှာပြီးခဲ့တဲ့နှစ်တွေအတွင်းအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်လည်းဒုက္ခသည်တွေပြန်လဲနေရချထားရေးဟာကြံ့ကြာနေခဲ့ရပါတယ်။